Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ15ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုအမှတ်များစွာဆက်အောင်လဲဒူချင်ညာပေးသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့ခီးသွားလာမှုဆိုင်ရာကန့်သတ်ချက်တချို့ကိုမြန်မာအစိုးရကထုတ်ပြန်လိုက်ပြီးတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကို14ရက်အတွင်းသွားထားတဲ့ခီးသွားတွေကိုဝင်ခွင့်ပေးဘူးဆိုပြီးတော့ပြောလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန်မမှုကိုထိန်းချုပ်ဖို့အတွက်မြို့တော်မနီလာမှာအသွားလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဆုံးဖြစ်နေတဲ့ရှေ့တောင်ပိုင်းကပြည်내အများပြားကိုဘေးဒုက္ခထူးဆုံးနေဖြစ်သမလိုက်ပါရဲဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါရဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်ထဲမှာတော့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်မှုနဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေပေါ်မှာဘယ်လိုတက်ရောက်နေသလဲဆိုတာနဲ့အတူမြန်မာရေးစုနေကမှာနားဆင်ကြရမှာက
မြန်မာဆရာကလည်းလက်လက်ဆိုကြိုးဆိုပါရဲကျွန်တော်တို့လာတော့ကစီကျွန်တော်တို့ကရွာလက်တနေရမှာနေမယ်လို့ကျွန်တော်တို့ကတောင်းဆိုတာပေါ့ကျွန်တော်တို့ကြတော့ခရီးမင်း
ရခိုင်ဒေသတွင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ VOA သတင်းတောက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာသူတဦးတွေ့ဆုံမေးမြန်းထားတဲ့အထူးအစီအစဉ်ကိုနားဆင်ရမှာပါဒုတိယပိုင်းမှာဒီဥသိသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြအစီအစဉ်တွေနားဆင်ရပါမယ်ရှင်အခုတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဆုံးဖြစ်နေတဲ့ရှေ့တောင်ပိုင်းကပြည်내အများပြားကိုဘေးဒုက္ခထူးဆုံးနေဖြစ်တောင်ကိုရီးယားဆိုရကသတ်မှတ်လိုက်ပါတယ်ဒီလိုသတ်မှတ်လိုက်တာကြောင့်အဲဒီပြည်내တွေအနေနဲ့ဗန္ဒာရေးနဲ့ရထောက်ပံ့နေတဲ့ဘေးဒုက္ခကယ်ဆယ်ရေးအကူအညီတွေကိုရရှိမှာဖြစ်ပါတယ်ပုံမှန်အဖြစ်တော့တိုင်ဖုန်းမုန်တိုင်းတွေရေကြီးတာဆတဲ့ဘေးဒုက္ခတွေကိုခံရတဲ့နေရာတွေကိုအခုလိုဘေးဒုက္ခအထူးဆုံးဖြစ်တည်ဆန့်သတ်မှတ်တာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 8,100 ကျော်ရှိပါတယ်အချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်တိုက်ဖျက်တဲ့အနေနဲ့တခြားကမ္ဘာနိုင်ငံအသီးသီးကလည်းနိုင်ငံတကာကနေသူတို့နိုင်ငံတွေကိုရောက်လာကြတဲ့သူတွေကိုတီးတန့်ခွဲပြီးတော့စောင့်ကြည့်တာတွေလှုပ်လာနေပါတယ်။ဩစတြေးလျနိုင်ငံကတော့သူတို့နိုင်ငံကိုရောက်လာကြတဲ့သူတွေအနေနဲ့14ရက်ကြာဘယ်သူတွေမှမတွေ့ပဲတီးတန့်ခွဲနေရမှာဖြစ်သလိုပြည်ပကလာတဲ့အပျော်စီးသင်္ဘောတွေကိုလည်းကန့်ကွက်ခွင့်ပေးမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။တရုတ်နိုင်ငံမှာတော့ပြည်ပကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့ဆိုပြီးတော့တနင်္လာနေ့ကစပြီးနိုင်ငံတကာကနေပေကျင်းကိုလာတဲ့အထူးတွေအနေနဲ့တရုတ်ဆိုရကသတ်မှတ်ထားတဲ့နေရာတွေမှာ14ရက်ကြာတည်တန့်ခွဲနေရမှာဖြစ်တယ်ဆိုပြီးတော့တရုတ်ဆိုရပိုင်းမီဒီယာကသတင်းထုတ်ပြန်လိုက်ပါတယ်။ဥရောပဘက်မှာဆိုရင်လည်းစပိန်နိုင်ငံကသူ့နိုင်ငံသားတွေကိုတနင်္လာကနေတနင်္လာမသွားပဲအိမ်ထဲမှာပဲနေကြဖို့နဲ့ဒေသခံတွေအနေနဲ့ဈေးဝယ်ဖို့စည်းကမ်းသွားဖို့အလုပ်သွားဖို့နဲ့တကြီးရွယ်တွေကိုကူညီပေးဖို့အတွက်ပဲအပြင်ထွက်ကြဖို့ကိုဒီကနေ့မှပြောလိုက်ပါတယ်ပြင်သစ်နိုင်ငံမှာလည်းကဘာကျော် Eiffel မြောင်စင်ကြီးနဲ့လူပဲပြတိုက်ကြီးကိုပိတ်လိုက်ပြီးတော့တခြားကဘာလက်ခီးသွားတဲ့အသွားအလာများတဲ့နေရာတွေကိုလည်းပိတ်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်အမေရိကန်ကတော့ဥရောပကဒီ Britain နဲ့ Ireland နိုင်ငံတွေကိုပါခီးသွားလာမှုတွေပိတ်ပင်လိုက်သလိုအမေရိကန်ပြည်ထောင်စုတဲကတချို့စိုးရင်ရတဲ့နေရာတွေကိုလည်းခီးသွားလာမှုကန့်သတ်သွားဖို့စဉ်းစားနေတယ်ဆိုပြီးတော့ Donald Trump ကမနေ့စနေနေ့မှာပြောပါတယ်ကဘာတော်မှာ Coronavirus ကူးစက်ခံထားရသူတသိန်းခွဲကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူစုစုပေါင်း 9,800 ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်လူဦးရေ12သန်းရှိတဲ့မြို့တော်ဗန်ဒီလာမှာအသွာအလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်မြို့တော်ရဲ့အဓိကလမ်းမကြီးတွေကိုရဲတွေကပိတ်ဆို့ထားတယ်လို့မနီလာမြို့ကိုပြန်တန်းနေတဲ့ပြည်တွင်းလေယာဉ်ခရီးစဉ်တွေကိုလည်းဒီကနေ့တနင်္ဂနွေအစောပိုင်းကစပြီးတော့တလကြရပ်ဆိုင်းလိုက်ပါတယ်လူစုလူဝေးပွဲတွေကိုဖျက်သိမ်းထားပြီးတော့စာတင်ကြောင်းတွေကိုတော့ဧပြီလ12ရက်ထိပိတ်ထားတာပါဖိလစ်ပိုင်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ112ဦးရှိပြီးတော့သေဆုံးသူ8ဦးအထိရှိလာတဲ့အတွက်ယောဂကူးစက်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်ဖို့အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အခုလိုအသွာလာတွေပိတ်ထားတယ်ဆိုပေမဲ့အလုပ်ဆင်းဖို့လိုတဲ့လူတွေကိုတော့စစ်ဆေးရေးဂိတ်တွေမှာအစစ်ဆေးခံပြီးတော့သွားခွင့်ပြုထားပါတယ်။အဝင်ထွက်ကန့်သတ်ချက်တွေဒီတနင်္ဂနွေကစပြီးတော့အသက်ဝင်မှာဖြစ်တဲ့အတွက်ဒီမတိုင်ခင်မှာလူတော်တော်များများဟာလည်းမနီလာမြို့ထဲကနေထွက်ခွာနေပါတယ်။ဘတ်စ်ကားနဲ့ရထားတွေကိုနေဆက်အထိပြေးဆွဲပေးနေပြီးလူတွေနေရာတိကျခွဲထိုင်ဖို့အတွက်လူလျှော့တင်မှုနဲ့ဖျားနာနေတဲ့သူတွေကိုလိုက်ပါခွင့်မပြုဖို့သတိပေးထားပါတယ်။ဒါ့အပြင်ဖိလစ်ပိုင်နိုင်ငံကမြို့ပေါင်း16မြို့မှာညမထွက်ရအမိန့်ကိုမလ15ရက်နေ့ကစပြီးတော့ AP 14ရက်နေ့အထိတက်မှတ်ထားပါတယ်။
ဒ ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်နေတဲ့ကြားမှာပဲဒီသံရွေးကောက်ပွဲတွေကိုဒီနေ့မှာကျင်းပနေပြီးတော့ပြည်သူနိုင်ငံသားတွေလည်းမဲပေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်မဲဆန္ဒရှင်တော်များများမဲယုံတွေမှာသွားပြီးမဲမပြီးပဲနေဖို့လည်းရှိနေပါတယ်။ပြည်သူနိုင်ငံကမြို့တော်ဝန်အနေနဲ့ဒီ municipal council ဖွဲ့ဝင်ထောင်ပေါင်းများစွာအတွက်ရွေးကောက်ပွဲတွေကိုနှကြော့ကျင်းပသွားမှာဖြစ်ပါတယ်။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကတော့တကယ်လို့ရွေးကောက်ပွဲမဲပေးမှုတွေနောက်ကျနေခဲ့မယ်ဆိုရင်တိုင်းပြည်ဒီမိုကရေစီရေးဆက်လက်ရှင်သန်နိုင်ဖို့အတွက်အနောက်ရှက်တွေဖြစ်လာနိုင်တယ်လို့ပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်တိုက်ဖျက်တဲ့အနေနဲ့ပြည်သူ့နိုင်ငံပဲရစ်မြို့မှာရှိတဲ့ကမ္ဘာကျော်အီဖယ်မြော်စင်ကြီးနဲ့လိုပဲပြားလိုက်ကြီးတွေကိုလည်းပိတ်လိုက်ပါရယ်ဒါပြင်စားသောက်ဆိုင်တွေရုပ်ရှင်ရုံတွေနဲ့မဖြစ်မနေဖွင့်ဖို့လိုအပ်တဲ့ဈေးဆိုင်တွေလည်းဒီနေ့မှာပိတ်ပစ်ခဲ့ပါတယ်ဒီရွေးကောက်ပွဲဒုတိယကြော်ကိုတော့လာမယ့်မတ်လ22ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကမတ်လ24ရက်နေ့မှာကျင်းပမယ့်ဒီမိုကရက်ပါတီကိုစားပြူသမ္မတလောင်းရွေးချယ်ပွဲအကြိုရွေးကောက်ပွဲတွေကိုမေလအထိဆိုင်းငံ့လိုက်ပါတယ်မတ်လ2ရက်ကစပြီးတော့တဦးချင်းကြိုတင်မဲပေးနိုင်တဲ့အစီအစဉ်ကိုလည်းရက်ဆိုင်ထားတဲ့အကြောင်းဂျော်ဂျီယာပြည်နယ်အစိုးရထိပ်တန်းတာဝန်ရှိသူတဦးကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြည်နယ်အတွင်းမှာကျင်းပမယ့်2020သမရလောင်းရွေးပွဲအကျိုးရေကောက်ပွဲအားလုံးကိုမေလ19ရက်နေ့အထိရွှေ့ဆိုင်းလိုက်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာကိုဟန်တားဖို့နဲ့မဲဆန္ဒရှင်တွေနဲ့မဲယုံလှုပ်သားတွေအထူးသဖြင့်တက်ကြီးရွယ်အိုတွေကိုရောဂါကူးစက်မှစိုးရိမ်နေတဲ့အတွက်အခုလိုသမရလောင်းအကျိုးရေကောက်ပွဲတွေကိုရွှေ့ဆိုင်းလိုက်တာပါ။ပြည်နယ်အတွင်းမှာလူစုလူဝေးနဲ့ကျင်းပတဲ့ပွဲတွေကိုမကျင်းပဖို့ပြည်နယ်အုပ်ချုပ်ရေးမှူး Brian Kemp ကတိုက်တွန်းထားပါတယ်။ဂျော်ဂျီယာပြည်နယ်မှာလည်းရှိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအနည်းဆုံး66ဦးရှိပြီးတော့သေဆုံးသူ2ဦးရှိပါတယ်။မြောက်ပိုင်းမာရီယာနာကျွန်းစုတွေမှာမနေ့စနေနေ့ကကျင်းပခဲ့တဲ့သမရလောင်းရွေးပွဲအကျိုးရွေးကောက်ပွဲတွေမှာတော့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကအသာရထားပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုကနေတနင်္ဂနွေညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်COVID-19 လို့ခေါ်တဲ့ coronavirus ကူးစက်မှုအနေအထားကိုကာကွယ်တဲ့အနေနဲ့မြန်မာနိုင်ငံကလည်းခီးသွားလာမှုဆိုင်ရာကန့်သတ်ချက်တချို့ကိုဒီကနေ့မှထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့တရုတ်နိုင်ငံတွေကို14ရက်အတွင်းမှာခီးသွားထားတဲ့နိုင်ငံတကာခီးသွားတွေကိုမြန်မာနိုင်ငံထဲကိုဝင်ခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့မတ်လ15ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပြင်အီတလီ၊ Iran ၊ ပြင်သစ်၊ Spain နဲ့ Germany နိုင်ငံတွေကလာတဲ့သူတွေကိုတော့14ရက်ကြာတည်တန့်ခွဲထားပြီးတော့စောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတော့တမန်တွေအနေနဲ့ကတော့သူတို့ရဲ့နေအိမ်တွေမှာဘယ်သူနဲ့မှမတွေ့ပဲတည်တန့်ခွဲနေရမှာဖြစ်တယ်ဆိုပြီးတော့ပြောပါရတယ်။ဒါပြင်14ရက်တွင်အဲ့ဒီနိုင်ငံတွေကိုခီးသွားဖို့တဲ့မြန်မာနိုင်ငံသားတွေကိုတော့တည်တန့်ခွဲပြီးတော့စောင့်ကြည့်စစ်ဆေးတာတွေလုပ်သွားမယ်လို့ဒီထုတ်ပြန်ချက်ထဲမှာပြောထားပါရတယ်။ American ပြည်တော်စုကလာတဲ့သူတွေကိုတော့စောင့်ကြည့်သွားမယ်ဆိုပြီးတော့ပြောထားပါတယ်ဒါပြင်စင်ကာပူနိုင်ငံကိုသွားမယ်မြန်မာနိုင်ငံသားတွေအနေနဲ့စင်ကာပူနိုင်ငံမှာ14ရက်ကြာအိမ်တွင်းတည်တံ့ခွဲပြီးနေထိုင်သွားမှာဖြစ်ပြီးတော့စင်ကာပူနိုင်ငံကသတ်မှတ်ထားတဲ့ကျန်းမာရေးဆိုင်ရာကြီးညာချက်ကိုဖြည့်ပြီးတော့တန်ယုံကိုပို့ပေးရမယ်လို့စင်ကာပူနိုင်ငံဘက်ကကြေညာထားကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်အခုချိန်ထိတော့မြန်မာနိုင်ငံမှာဒီကနေ့ညနေပိုင်းအထိဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအဖြစ်အတည်ပြုထားတဲ့သူတယောက်မှမရှိသေးပဲစောင့်ကြည့်လူနာ5ဦးပဲရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနဗဟုကူးစက်မှုတိုက်ဖျက်ရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာဒေါက်ခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်တစ်ဆက်တည်းမှာပဲထိုင်းနိုင်ငံမှာရှိနေတဲ့မြန်မာလူသမားတွေအနေနဲ့လည်းတတိထားနေထိုင်ကြဖို့ကိုထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကအကြေညာချက်ထုတ်ထားပါတယ်မြန်မာရှေ့ပြောင်းလူသမားတွေအနေနဲ့လူထူထပ်တဲ့နေရာတွေကိုမသွားဘူးခီးသွားလာမှုဆင်ကျင်ဖို့အပြင်သက်ဆိုင်ရာကတတိပေးကြေညာချက်တွေနဲ့အညီလှုပ်ဆောင်နေထိုင်ကြဖို့ကိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကမတ်လ14ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာနှေးကွေးပေမဲ့ပုံမှန်တိုးတက်မှုရှိနေတဲ့စီးပွားရေးအခြေအနေတွေကြားမှာဒီနှစ်ပိုင်းတွင်စီးရဲမွေးတည်မှုနှုန်းနဲ့စီးရဲချမ်းသာကွာဟမှုနှုန်းဟာမြင့်တက်လာတယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစိုးရခန်းစာအသစ်တစ်စောင်မှာဖော်ပြထားပါတယ်အရှိတောင်အာရှမှာစီးပွားဖွံ့ဖြိုးမှုဒုတိယအကြီးဆုံးနေရာမှာရှိနေတဲ့ထိုင်းနိုင်ငံမှာစီးရဲမွေးတည်မှုနှုန်းက2015ကနေ2018အတွင်းမှာ 9.2% ကနေ 9.8% ကနေ 6% အထိမြင့်တက်လာတဲ့အကြောင်းအစိုးရခန်းစာမှာဖော်ပြထားတာပါ စီးရင်ချမ်းသာကွာဟမှုနှုန်းကတော့အိမ်အောင်စုစားသုံးမှုပမာဏကိုအခြေခံတွက်ချက်ထားပြီး2016ခုနှစ်မှာအဆိုးဆုံးမြင့်တက်ခဲ့တယ်လို့ဆိုပါတယ်အခုလိုစီးရင်မွေးတည်မှုနှုန်းတိုးလာတာဟာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲနဲ့ဓာတ်ရိုက်သက်ဆိုင်တယ်လို့လည်းလေ့လာသုံးသပ်သူတွေကဆိုပါတယ်ဝန်ကြီးချုပ်ဖရာယုတ်လက်ထက်ထိုင်းနိုင်ငံမှာအာဏာနဲ့ကြွယ်ဝမှုကိုပို့ပြီးတော့အာရုံစိုက်လာတယ်လို့လည်းတချို့သုံးသပ်သူတွေကရှုမြင်ပါတယ်။ဒါ့အပြင်နိုင်ငံရေးပဋိပက္ခတွေနဲ့စီးပွားရေးတိုးတက်မှုနှိမ့်ကွေးတဲ့ပြဿနာ၊မိုးကောင်ကြီးရှားတာ၊ကြီးလက်လေသမားတွေဝင်ငွေကျဆင်းလာတာနဲ့မြို့ပြစီးပွားရေးလုပ်ငန်းတွေမတည်မငြိမ်ဖြစ်လာတာစတဲ့အချက်တွေကြောင့်လည်းစီးရဲမွေးတည်မှုနှုန်းဟာပို့ပြီးတော့မြင့်တက်လာတယ်လို့ကမ္ဘာ့ဘဏ်ကအစိုးရခန်းစာမှာဖော်ပြပါတယ်။ရည်သူဆောင်ရွက်ချက်အနေနဲ့အစိုးရကဝင်ငွေနှေးပါသူတွေအတွက်အလောက်ကအခွင့်အလမ်းတွေကိုပုံမှန်ဖန်တီးပေးဖို့နဲ့ရေရှည်စီမံကိန်းအနေနဲ့ကတော့လူငယ်တွေအတွက်ကျန်းမာရေးနဲ့ပညာရေးဒန်းတူအခွင့်အရေးပေးမှနောက်အနာဂတ်မျိုးဆက်အတွက်ဒန်းတူစီပင်ဝါပြောမှုကိုတည်ဆောက်နိုင်မယ်လို့ကမ္ဘာ့ဘဏ်ကအစိုးရခန်းစာမှာထောက်ပြထားပါတယ်
ကောမာရေနံတင်မှုအများဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကသူတို့ရဲ့ရေနံစိမ်းထုတ်လုပ်မှုကိုသိသာထုတ်မြင်ပြီးတော့ဧပြီလအထွန်းမှာတနည်းကိုရေနံစိမ်းစီ10သန်းလောက်အထိတိုးသွားဖို့တော့ကိုပြင်ဆင်နေပါတယ်။ကမ္ဘာရေနံတင်ပို့မှုနိုင်ငံများအဖွဲ့ OPEC နဲ့ရုရှားနိုင်ငံကြားရေနံထုတ်လုပ်မှုကိုကန့်သတ်ထားတဲ့သဘောတူညီမှုပြတ်သွားပြီးတဲ့နောက်ဆော်ဒီနိုင်ငံဘက်ကအခုလိုရေနံစိမ်းထုတ်လုပ်မှုတွေကိုတိုးမြှင့်ဖို့လှုံ့ဆော်လာတာဖြစ်တဲ့ဆိုပြီးတော့သတင်းရင်းမြစ်နှစ်ခုက Reuters သတင်းဌာနကိုဒီမိနစ်မှာပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဟန်တာတဲ့အနေနဲ့ Apple နည်းပညာကုမ္ပဏီကရောင်းဆိုင်တွေကိုသတင်းနှစ်ပတ်ယာယီပိတ်ထားမယ်လို့ Apple အမှုဆောင်ချုပ် Tim Cook ကမနေ့စနေနေ့ကကြေညာပါတယ်။ Apple Online Store ကိုဆက်ပြီးတော့ဖွင့်ထားမှာဖြစ်တယ်လို့ Apple Store App ကိုလည်းအသုံးပြုနိုင်ပါတယ်။ယောဂကူးစက်မှုစတင်ခဲ့တဲ့တရုတ်ပြည်မှာကြီးကပိတ်ထားတဲ့ Apple ရောင်းဆိုင်တွေပြန်ဖွင့်ထားပြီးဖြစ်တယ်လို့ဆက်လက်ပြီးတော့ဖွင့်သွားမှာလည်းဖြစ်ပါတယ်။ကမ္ဘာတလွား Apple ရောင်းဆိုင်900ကျော်ရှိပြီးတော့တစ်ဝက်လောက်က American ပြည်ထောင်စုအတွင်းမှာရှိနေတာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America,
VOA. တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမြသတင်းအောင်တို့ပြောပြခဲ့ကြတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ဆက်စပ်နေတဲ့သတင်းလွှာတစ်ပုဒ်ကိုနားဆင်ကြရမှာပါ။မြန်မာရွှေပြောင်းလုံသမားတွေအနေနဲ့ထိုင်းနိုင်ငံကိုပြန်ဝင်လာတဲ့အချိန်မှာကျန်းမာရေးအတွက်14ရက်ကြာတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေခံယူရမှာဖြစ်တဲ့အတွက်လာမယ့်ကြံကာလနေရက်ပြန်တာကိုဧပြီလ30ရက်နေ့အထိတက်နိုင်သမျှရှောင်ကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကကြေညာချက်ထုတ်ပြန်အကြံပေးထားပါတယ်။လက်ရှိပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးကာကွယ်တဲ့အနေနဲ့ပြည်ပကဝင်ရောက်လာတဲ့သူတွေကိုထိုင်းအစိုးရကအထူးတင်းတင်းကြပ်ကြပ်စစ်ဆေးလာတာကြောင့်အခုလိုသတိပေးလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နှစ်စဉ်နှစ်တိုင်းမဟာတကြံကာလဧပြီလဇန်ကစပြီးထိုင်းရောက်မြန်မာတွေဟာနေရက်ပြန်လေးရှိကြတာပါ။မလ15ရက်နေ့မှာတော့မြန်မာတန်ရုံးရဲ့ထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ် COVID-19 ကာကွယ်တားဆီးမပြန့်ပွားရေးအတွက်စုဝေးတာတွေမလုပ်ကြဖို့ထိုင်းအနာဘိုင်းတွေကတားမြစ်သတိပေးနေတဲ့အချိန်မှာနေရက်ပြန်မြန်မာလူသမားတွေအနေနဲ့အစုဝေးလိုက်ပြန်တာတွေအထူးသဖြင့်နေရက်ပြန်တာတွေမလုပ်ဖို့မြန်မာတန်ရုံးကပန်ကြားစာထပ်ပေါ်ခဲ့ပါတယ်။ဒါကတော့နေရက်ပြန်လူသမားတွေအတွက်မြန်မာနိုင်ငံဘက်ကဝန်ဆောင်မှုတွေလုပ်ဖို့အခက်အခဲရှိနိုင်တာကြောင့်လို့ယူဆရကြအောင်လူသမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခန့်ကြီးကအခုလိုပြောပြပါတယ်
။ခိုင်းမှလည်းဒီယောဂပွဲကြီးကကိုယ်နိုင်ငံမရှိဘူးဗျာ။ဘုဖို့ကလည်းတန့်ရှင်းနေရတော့ကျွန်တော်တို့ကတချို့လူသမားအပြစ်ပြန်သွားမယ်ပြည်ရင်းကို။ဒါဒီမှလည်းလာတော့မယ်။အဲ့လိုလူသမားသူ့ကြီးလည်းရှိတယ်။ဒါသူတို့ကတော့သူရတဲ့နေနဲ့သူပြန်ကြမှာပေါ့။တနင်္ဂနွေဆင်းရနေပြီးတော့အခုကဒီတန်ရုံကနေထားပြီးတော့စာထွက်တာကတက်နိုင်ရင်မပြန်ကြဘူးပေါ့ဗျာအဲ့တော့လူသမားတော်တော်များများကစိတ်မကောင်းကြီးဖြစ်နေတာပေါ့ပြည်ထဲမှာကဗာယောဂပုမမရှိခုနိုင်ငံသားနိုင်ငံသားရောက်သွားတယ်ရောက်သွားတဲ့နိုင်ငံသားသူတွေသူပြန်လာရင်နိုင်ငံတော်ဆိုရငွေဆောင်မှုတွေအများကြီးတော့ကဒီလူသမားတွေကိုစောင့်ကြည့်ရမှာလို့အလူသမားတွေကိုနေရာတိုင်းကနေပြေးပြေးယောဂပုတွေပါလာမှကြောက်လို့ပေါ့ဗျာဒီယောဂပုတွေနိုင်ငံသားတွေတည်လာမှလားပေါ့ဒါကိုစိုးရိမ်မှုဖြစ်လို့မပြန်ခိုင်းတာဖြစ်ပြန်ကြပါနဲ့ပေါ့သူကတော့တဲ့မတားဘူးပေါ့ဗျာအတက်နိုင်ဆုံးမပြန်မနိုင်အောင်ပေါ့ရေးမကြည့်မပြန်နဲ့ပေါ့ဗျာ
ရှင်းပြောင်းလို့သမားတချို့ကတော့မဟာတကြံကာလမိသားစုတွေနဲ့တွေ့ဖို့အလှူတန်းလုပ်ဖို့နေရက်ပြန်ကျင်လာရရှိတယ်လို့ထိုင်းမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားခဲ့သူ100ကျော်ဖြစ်လာပြီးမှစိုးရိမ်ကြောင်းကြမှုတွေနဲ့ပြန်ကျင်ကြသူတွေလည်းရှိနေတာပါနေရက်ကိုခဏပြန်လို့တဲ့လူသမားတဦးကတော့အခုလိုပြောလို့နေရက်ကိုခဏပြန်လို့တဲ့လူသမားတဦးကတော့အခုလိုပြောပြပါတယ်
အပီးပိုင်ဆိုတော့အလုတ်ကင်ရလို့အချိန်မပြေဘူးလေဘမပြီမှာအဲ့လိုပေါ့ယောဂရှိရှိတော့ခဏတစ်ဖြုတ်တချို့လူလည်းတနာကြတယ်လေဆိုးလို့ဆိုးရင်ကြတော့ဘောမှတချို့လူလည်းပြေနေကြတယ်လေဒီယောဂပုံနဲ့အဲ့ဆိုတော့စိတ်လည်းတစ်ထိတ်ထိတ်ပေါ့နော်ဘယ်ဘက်တော့သွားပါပဲလို့
မြန်မာတွေဟာနှစ်စဉ်နှစ်တိုင်းနေရာပြောင်းတဲ့အခါမှာ re-entry visa လို့ခေါ်တဲ့ဗီဇာအတွက်စတင်ငွေဘန်ငွေတစ်ထောင်ကိုလည်းထိုင်းနိုင်ငံဘက်ကကင်းလွတ်ခွင့်ပြုခဲ့ပြီးမဲ့အခုဒီနှစ်မှာတော့အစုလိုက်အပြုံလိုက်နေရာပြောင်းတာတွေမဖြစ်ရအောင်ထိုင်းရနာပိုင်းနေအနေနဲ့ဗီဇာကင်းလွတ်ခွင့်မပြုတော့ကြောင်းမြန်မာတိုင်ယုံဘက်ကပြောဆိုထားပြီးဧပြီလ30ရက်နေ့အထိနေရာပြောင်းတာတွေတနိုင်ငံနဲ့တနိုင်ငံကူးလူသွားလာတာတွေမလုပ်ဖို့အတွက်တက်နိုင်သလောက်ရှောင်ကျဉ်ကြဖို့မြန်မာတိုင်ယုံကမတ်လ15ရက်နေ့နေ့စွဲနဲ့သတိပေးစာထုတ်ပြန်ထားပါတယ်ရှင်
မအေးမှာပြောပြသွားတာပါရှင်အခုဒီရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်စခန်းတွေကအခက်အခဲတွေအကြောင်းအထူးအစီအစဉ်တရက်ကိုထုတ်လွှင့်ပေးပါပါတင်းငိမ်မှုမရှိတဲ့ရခိုင်ပြည်နယ်ထဲမှာဒုက္ခသည်အများပြားရှိနေပြီး2012အရေးခင်းမှာဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံတဲကိုပြန်လည်ခိုလှုံလာတဲ့ရခိုင်တိုင်းရင်းသားတွေလည်းပါဝင်ပါတယ်ထောင်နဲ့ချီတဲ့ဒီရခိုင်တိုင်းရင်းသားတွေဘာအခက်အခဲတွေနဲ့ရင်ဆိုင်နေရပါသလဲပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းမောင်တော်နဲ့ဘူးသီးတောင်ဒေသကိုဖေဖော်ဝါရီလ28ရက်နေ့ကနေ29ရက်နေ့အထိ3ရက်ကြာခရီးစဉ်မှာကိုယ်တိုင်လိုက်ပါသွားခဲ့တဲ့ VOA သတင်းဌာနကဒေါခင်မြတ်သက်ကမောင်တော်မြို့နယ်ခရီးပင်ကျေးရွာမှာနေထိုင်တဲ့ရခိုင်တိုင်းရင်းသားကိုသိမ်းမောင်နှုကိုတွေ့ဆုံမိမြန်ထားပါတယ်ရှင်
ကျွန်တော်တော့ရခိုင်မှာမွေးရရခိုင်ငွေတောင်မှာမွေးရခဏငွေတောင်ရခြားရနှိမ့်မှာမွေးတာနောက်ပြီး6လ9လနေတာကျွန်တော်တို့အဖေမိကဘင်္ဂလားကိုပြင်သွားတယ်အဲ့တော့ကျွန်တော်ပါသွားပေါ့
ဘင်္ဂလားကိုပြန်သွားဆိုတော့ဘင်္ဂလားမှာဟိုရခိုင်နေအများကြီးရှိတ
ယ်ဟုတ်ရခိုင်နေအများကြီးရှိပဲခဏ
ဘယ်လောက်လောက်ရှိလဲပြောပြပေးပ
ါလူက2-3ကျော်3ကျော်လောက်ရှိမှချင်း
ဘယ်မှာဘယ်နေရာတွေမှာနေကြလဲရွာဘယ်နေရာလောက်မှာနေကြလဲ
ရွာတော့အများကြီးပေါ့ပြောမယ်ဆိုရင်တော့ရွာတော့နေရာအနှိမ့်ပြတ်မှာရခိုင်ရွာတဲ့နေကျန်ရှိတာပေါ့
ဆိုတော့အဲ့ဒီရခိုင်ရနေပြီးတော့အခုဟိုရခိုင်ရွာတွေအများကြီးပေါ့နော်အဲ့မှာအခြေချနေတာဟိုကဘယ်နှစ်နှစ်လောက်နေတာလဲ
ကျွန်တော်ကပြောမယ်ဆိုတော့ဟိုတမိတ်ဒီတမိတ်ကျွန်တော်တော့ရခိုင်မှာလာပြီးတော့ပုံရင်တင်တယ်ဖုန်ကြီးကြောက်မှာအော်နောက်ပြီးတခေါက်ပြင်သွားသေးတယ်ဘင်္ဂလားပေါ့ကျွန်တော်တို့အဖွားတွေမသိခင်ဖွားတွေကပါပြောလို့ဆိုတော့ငါတို့မသိခင်ငါတို့နေရမှာငါတို့နောက်အတူလာနေခေးဆိုတော့ပြင်သွားသေးတယ်ဖွားတွေတည်ပြီးမှကျွန်တော်တို့2000 2001မှာပြဿနာဖြစ်တဲ့နောက်ပိုင်းကျွန်တော်တို့ဘင်္ဂလားမှာလာပြီးတော့မိုးစလီကလားတွေဟိုပင်းဝါဆိုတဲ့ဖုန်ကြီးကြောင့်မင်းရှိုးတယ်အဲ့အချိန်မှာကျွန်တော်တို့ကရခိုင်မှာတော့ဘင်္ဂလားမှာဒီလောက်ဆွဆွဘောဘောဖြစ်နေတာတခါမှမသိသေးဘူး။နောက်ထပ်ဒီထပ်ပို့ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်သားတွေကအကုန်လုံးတေကုန်မှာပေါ့တေကုန်မှာပဲဆိုပြီးတော့ကျွန်တော်တို့ရခိုင်ကပြီးလာတယ်။အဲ့
တော့ဗမာပြည်ဘက်ကိုပြန်လာတာပေါ့
။ဟုတ်
ကဲ့။ဗမာပြည်ဘက်ပြန်လာတာဘယ်လောက်လောက်ရှိမလဲကိုတေရောင်မျိုးပေါ့
။2002မှာဆိုတော့ကျွန်တော်တို့7လောက်ရှိပြီပေါ့။အခုစီ
လူပေါင်းဘယ်လောက်လောက်ပြေးလာလဲ။
လူပုံပြီးလာတယ်ကျွန်တော်တို့ပြီးလာတာ20ကျော်လောက်ပဲပြီးလာတယ်ဒါပေမဲ့နောက်ထပ်လေးတော့ပြီးလာတယ်လူတွေအများကြီးရှိတယ်ဒီမောင်တို့မျိုးမှာမောင်တို့မျိုးနေမှာစီ900 600တော့ရှိတယ်အခုစီ
ဒီကိုပြန်ဝင်လာတော့ဘယ်လိုပုံစံနဲ့ပြန်ဝင်လာလဲပြောပါဦ
းအဲ့တုန်းကတော့ဒီမြန်မာကအစိုးရမြန်မာအစိုးရကလည်းလိုက်လိုက်ဆိုကြိုးဆိုပါတယ်ကျွန်တော်တို့လာတော့ကစီဟိုကျဘီမာနေမှာလဲကျွန်တော်တို့ကရွာလက်တဲ့နေရာမှာနေမယ်လို့ကျွန်တော်တို့ကတောင်းဆိုတာပေါ့ကျွန်တော်တို့ကြတော့ခရီးမင်းကြားတယ်ခရီးမင်းကမှာဘူးလားရှိနေထိကျွန်တော်တို့ခရီးမင်းကမနေနေပါဘူးဆို
တော့အဲ့ဒါ2012ခုနှစ်ပေါ့နော်2012ခုနှစ်ကအခုလက်ရှိမှာဟိုတရဝင်းဆိုင်ရဆက်တန်းဘလို့ပုံစံနဲ့နေပါ
တရဝင်းဆိုတော့သူတို့ကဝက်ကထုတ်ပြထားတယ်ကျွန်တော်တို့ကိုတရဝင်းဟုတ်လားမဟုတ်လားဆိုတာကျွန်တော်တို့ကမသိဘူးအခုကျွန်တော်တို့အဲဝက်ကနာကျွန်တော်တို့driver ယုံတွေမှာသွားချောက်လို့ရှိရင်ကျွန်တော်တို့မဲပုံဒင်းတော့အသုံးမချဘူးလို့ပြောတယ်မယူနိုင်ဘူးကျွန်တော်တို့ဒီငါတို့ NGO တွေမှာကားမောင်းမယ်ဆိုရင်လည်းခမကားမောင်းတာမှန်ရဲ့လေဒီဝက်ကတွေနဲ့ဆိုရင်ကျွန်တော်တို့မပြင်နိုင်ဘူးလို့အဲ့လိုပြောတာရှိ
ဆရာဒီရခိုင်ဟိုကိုပြီအာကိုပြီးပြန်လာတယ်ပေါ့နော်ဒါပေမဲ့ white card ရှိနေတဲ့အတွက်ကြောင့်မလို့ဘာမှမလုပ်ပြင်းနိုင်ဘူးဆိုတော့ဒီပေါ့နော်ဘာဖြစ်စေခြင်းလဲအခုကိုကလည်းရခိုင်သားရခိုင်မှာပဲနေခြင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းနေလို့မရဘူးဒီမှာလက်ထဲမှာလည်း white card ကန်ထားတယ်အဲ့တော့ဘာဖြစ်စေခြင်းလဲ
အမှန်တကယ်ပြောမယ်ဆိုရင်တော့ကျွန်တော်တို့ရခိုင်မျိုးစု ရခိုင်မြို့နယ်စုကိုဝက်ကပေးတာတော့မကောင်းဘူးလို့တော့ထင်ပါတယ်ကျွန်တော်ကအနေကထုတ်ပေးမှကောင်းမယ်လို့တော့ထင်တယ်ကျွန်တော်ကဘာဖြစ်လို့ဆိုတော့ပယံတက်တယ်လို့ရှိတယ်ပယ်မတက်လို့လို့ရှိတယ်ဒါပေမဲ့ပယံတက်တယ်လို့ကနေရာတကယ်တိုင်းမှာအလုံးသွားရှာတယ်အလုံးရရင်လေသူတို့ကအဆင်ပြေဘူးဒါကဟွိုက
်ကြကြ
ဝက်ကကြောင့်အဆင်ပြေဘူးအနေကစင်တော့အဆင်ပြေမှာပဲဆို
တော့ဒီနိုင်ငံသားဖြစ်တဲ့နေခြင်းနဲ့ပေါ့
အဲ့ပေါ့ကိုရခိုင်မှာရခိုင်သားရခိုင်တရားသားအနေနဲ့အနေကကိုင်မီကိုင်ဆောင်ပြီးတော့နေချင်ပေါ့နေချင်တာပေါ့
ဆိုတော့အခုပေါ့လားအနေဒီဝိုက်ကကိုင်ထားလို့တွေ့ရတဲ့အခက်အခဲတွေနည်းနည်းပြောပြပါဦ
းအခက်အခဲတော့ရှိတယ်ကျွန်တော်တို့ပထမကစားမောင်းတော့ကဆိုရေးသားတော့ကျွန်တော်ကလမ်းပေါ်မှာမလာခိုင်းဘူးလေဘာဖြစ်လဲလဲမင်းကခမရကဝိုက်ကကိုင်ဆောင်ထားတဲ့လူလေအဲ့လိုရေးသားတွေကပြောပြီးတော့လောက်ကတရားကိုဖုံးဆက်တယ်လောက်က2ပွင့်နဲ့တရားလာတယ်အဲ့ဒီလောက်ကပြောငါတို့ကထုတ်ပြထားတာလေသူတို့ကလွှဲလို့ရတယ်အဲ့လိုပြောတယ်ဒါမှမကျွန်တော်တို့ကအဆင်ပြေဘူးလေဟိုမှာပြောခိုင်းတယ်ဒီမှာပြောခိုင်းတယ
်အလောက်ကရင်အဆင်ပြေဘူးဒီဟိုကကျောင်းသားတွေရောပါလာထွက်ပြေးတယ
်ကျောင်းသားတွေပါလာပဲ
ကျောင်းသားတွေရောပညာသင်တာအဆင်ပြေလား
အဆင်တော့ဟိုတမိတ်ဒီတမိတ်ပြေသွားတာပေါ့ဘင်္ဂလားမှာလည်းသင်ခဲ့တယ်ငါးတိုင်း6တိုင်းဖဲပြီးတော့ဒီမှာရောက်တယ်ဝရှိတဲ့ငါစားဖိုက်တယ်ဆိုတော့အဆင်ပြေတော့ဘူးသူတို့လည်းစိတ်ကြည့်ပြီဆိုတော့တတဲမှာသွားပြီးထိုင်ပြီဆိုတော့ရှက်မှာပေါ့
ဟ
ုတ်ကဲ့အဲ့လိုနှင်းရွေးတဲ့ယူငါပဲသင်တာပဲအဲ့တော့အဲ့လိုပဲဖြစ်တာဟုတ
်ကဲ့ဆိုတော့ဒီပေါ့နော်ဘင်္ဂလားဒေ့ရှ်ကနေပြီးတော့ဗမာနိုင်ငံကိုပြန်လာတဲ့ရခိုင်သားတွေအတွက်ကိုအစိုးရကဘာလုပ်ပေးစေချင်လဲ
အစိုးရကိုကျွန်တော်ကအနေကိုက်ထုတ်ပေးပါလို့တောင်းဆိုချင်ပါတယ်ခင်ဗျကျွန်တော်တို့ဘင်္ဂလားသားတွေကိုအနေနဲ့ထုတ်ပေးပါလို့တောင်းဆိုချင်တယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ရခိုင်သားဖြင်းအတန်းနဲ့အနေနဲ့မကင်ဆန်ဘူး။ကျွန်တော်တို့ရခိုင်သားတွေကိုအနေနဲ့ထုတ်ပေးချင်ပါတယ်ခင်ဗျာကျွန်တော်တို့ကအခုကမော်စလင်တွေကိုတော့မှအနေနဲ့ထုတ်ပေးထားတယ်ကျွန်တော်တို့ကအခုရခိုင်မျိုးနေစုဗုဒ္ဓဘာသာဖြင်းအတန်းနဲ့ဒီအခုဝက်ကကိုင်ဆောင်နေရတာကမော်စလင်လောက်တော့အဆင်တက်မရှိတော့ဘူးဖြစ်သွားတယ်ကျွန်တော်တို့က
ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဘာဟိုမှတ်ပုံတင်လို့ဘာလို့ပေါ့နော်နေနိုင်အဲ့လိုနိုင်ငံသားအတိမတ်ပြူတာလို့ဘာလို့ဒီလိုဆက်ရဆက်တန်းထုတ်ပေးထားတာရှိပါလား
ဟုတ်ကျွန်တော်တို့ရခိုင်ဘင်္ဂလားမှာနေတော့ဆိုရင်တော့ထုတ်ပေးထားတာရှိပါတယ်ခင်ဗျာဒါပေမဲ့ဒီကိုလာတဲ့အချိန်မှာတော့ယူမလာခဲ့ဘူးကျွန်တော်တို့ဘာဖြစ်လဲဆိုတော့ဟိုဘင်္ဂလားကအဲ့ဒီကောက်ကိုယူလာလို့လေဒီမှာဘာမှต้องเหมียวเลยแล้วจะไม่ทักให
้สรุปลูกบ้างอ่ะกูทุกข์ยောက်นี่ล่ะทีโลမျိုးประมาณนี้แล้วဝင်ลาพี่ทุกข์ยောက်นี่ล่ะลูกบ้างบลาๆရှင်เลยโหมาโหอ่ะ2ตั้งแล้วရှိเลยสรุปดิดีมายောက်ပြီးတော့လူทุกข์ဖြစ်น่ะบลาๆลูกเยบลาๆရှိเลย
ကျွန်တော်တို့ဘင်္ဂလားကပြောင်းလာတယ်ရခိုင်သားတွေ9ตั้ง7ตั้งแล้วရှိမှထင်တယ်ရခိုင်မှာ
အစိုးရနေပြီးတော့အခုလို့လာတဲ့ရခိုင်သားတွေကိုဟွက်ကထုတ်ပေးထားတယ်အဲ့တော့ဟိုကကိုရိုင်းရောဒီရခိုင်သားတွေကိုရိုင်းရောအနီးကပ်ထုတ်ပေးဖို့အစိုးရကိုဟိုတကယ်တရားဝင်တောင်းဆိုတာပဲလုပ်ဘူးလား
လုပ်ပါခင်ဗျာကျွန်တော်တို့လည်းအနီးကပ်တောင်းဆိုပါတယ်ဒါပေမဲ့သူတို့ကခမရတို့ပင်လာသားတွေကိုအနီးကပ်ထုတ်မပေးသေးဘူးလို့တော့ပြောတယ
်ဟိုဘယ်လိုပုံစံနဲ့တော့တောင်းလာလဲဟိုစာရစတဲ့နဲ့တောင်း
တယ်ဟုတ်ကဲ့တော့မတောင်းပါဘူးခင်ဗျာဒီလိုပဇာဖြစ်ရင်သူရှိချင်ပြောတာခင်ဗျာကျွန်တော်တို့ကိုအနီးကပ်ထုတ်ပေးမှလားအနည်းကလုတ်ပေးမှလားလို့တောင်းဆိုတာရှိပါရဲ့ခင်ဗျအဲ့
တော့ဒီလဝကမှာဒီတိုင်းတွားပြောတာပေါ့ဟိုဆက်ရစတဲ့နဲ့ကျွန်တော်တို့အနည်းကထုတ်ပေးပါလူတွေဘယ်နှယောက်အကုန်လုံးကလက်မှတ်တွေထိုးပြီးတောင်းဆိုတာဘာညာမရှိဘ
ူးအဲ့လိုတော့မရှိဘူးခင်ဗျအ
ဲ့ဆိုအဲ့လိုလုံလိုက်ရင်အဆင်ပြေမယ်လို့ထင်လား
အခုပြောမယ်ဆိုရင်တော့ကျွန်တော်သူတို့လီတင်ကိုယူပြောမယ်ဆိုရင်တော့အဆင်ပြေမှာမဟုတ်ဘူးသူတို့ကဘာပြောလဲဆိုတော့ခမရတို့ကအရင်ရောက်နေတဲ့ဝေးတိုက်လေးကိုတော့မှကျွန်တော်တို့အနည်းကထုတ်မပေးသေးဘူးလို့ပြောတယ်ကျွန်တော်တို့က2000နှစ်မှာပဲလာတာဟိုလူကကြတော့က2000ပြည့်ခင်တုန်းကလာသူတို့က2020လောက်ရှိနေပြီသူတို့ကလာတာခုထိတော့မရသေးဘူးဆိုတော့ကျွန်တော်တို့ကပြီးရမှာတော့အဲ့လိုပဲထင်နေကျွန်တော်အဲ့
တော့အခုတော့နည်းနည်းစူးစမ်းကြည့်လိုက်ပေါ့နော်စူးစမ်းကြည့်မယ်ဆိုလို့ရှင်တော့ရမယ်ထင်တာဟိုပေါ့နော်အများလည်းအဲ့လိုပဲကိုလိုချင်တာကိုဆရစ်ဆရမ်းနဲ့တည်ကြတောင်းဆိုတာလည်းရှိပါလေ။အဲ့လိုမျိုးလှုပ်ဖို့ရောဒီစိတ်ကူးရှိလား
။ဒါပေမဲ့ကျွန်တော်တော့စိတ်ကူးတော့ရှိပါတယ်။လှုပ်လို့တော့အဆင်ပြေမှာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ ยามาอุชิมุนซะเลยอดิกาอุชิมุนน่ะเลยใส่ตนเราอยู่ตาเบงละตาတွေကလက်မဲ့တွေကောက်ပြီးတော့ဒီလိုဒီလိုတောင်းဆိုရမယ်လူတွေကဘယ်လောက်ရှိတယ်ကျွန်တော်တို့ကဘယ်လောက်မမေးအရှင်ပြိမလဲအနေကလောက်ပြီးဖို့အရှင်ကဘယ်လောက်ပြိမလဲသူတို့အဒီကတော့အဝဋ္ဌာဏဆိုင်အဝဋ္ဌာဏနှုတ်ဆိုရမှာအဲ့ဒါကျွန်တော်တို့ပြောက်ကြီးလေးဘာမှမထုတ်ဘူး
အခုရွေးကောက်ပွဲရတယ်နေလာပြီပေါ့နော်ရွေးကောက်ပွဲနေလာပြီဆိုတော့မဲထည့်ခွင့်ရရှိလားကျွန်တော်တို့တော့မဲထည့်ပွဲကမရှိဘူးခင်ဗျအရင်တုန်းကဒီ2012ထဲကရောက်လာ2012ထဲကရောက်လာတယ်ဆိုတော့လေဒီ2005မှာလေရွေးကောက်ပွဲရှိတယ်အဲတုန်းကမဲထည့်လို့ရတာမင်းကျွန်တော်တို့ပင်လာသားတွေကမင်းမထည့်ရဘူးခင်ဗျတခိုင်ပြေးသားပဲမင်းထည့်ရတယ်ဆရာတော့ဒါပေမဲ့ကျွန်တော်ကအားပါတယ် ကိုမထေးရပေမဲ့နောက်ထပ်လူတွေရခိုင်သားတွေတရွာနာတရွာအလေးပက်ရောက်နေတဲ့လူတွေကိုဆွေးခေါ်ပြီးတော့ထေးခိုင်းတာလည်းရှိတယ်ခင်ဗျာကျွန်တော်ကအဲ့လိုတော့မင်းနမေးလောက်ထေးခိုင်းတာရှိတယ်ဒါမဲ့ထေးချမ်းတာပေါ့ဘေဖွေးစေးကိုအပေးပေးတဲ့ဖွေးစေးကိုရရှိနေတာပေါ့သူတို့ရရှိအောင်ကိုကိုကလည်းတော့အပြင်းနဲ့ထေးချမ်းတာပေါ့ဒါမဲ့ထေးလို့မှမရတာ
ဝိုက်ကကင်ထားတဲ့အတွက်ကြောင့်မလို့ပေါ့နော်။ဘာဆုံးရှုံးမှုလည်းရှိတယ်လို့စိတ်ထဲမှာထင်တယ်။ဆုံးရှုံးမှုတော့ကိုယ်ကိုတွားရှင်တွားလို့မရဘူး၊ဒီကိုတွားရှင်တွားလို့မရဘူး၊ပြောမယ်ဆိုရင်ကျွန်တော်တို့တကယ်တကယ်ပြောမယ်ဆိုရင်ကိုတွားလို့မရဘူး။တကယ်ပြောတာ။ရှင်းပြောမယ်ဆိုဘူးတိတော်မှတော်မှကျွန်တော်တို့ကိုတကယ်တကယ်စိတ်မစင်အဲ့လိုမျိုးအဲ့ခွင့်မရဘူး။တွားခွင့်ရတယ်အဲ့ခွ ကိုမပေးဘူးဒါပေမဲ့ကိုရောတန်ရံသားတွေဖြစ်လို့ကျွန်တော်တို့ကမစိတ်ရှိတယ်စိတ်ရှိမယ်တကယ်တကယ်ဆင်းတော့မရဘူးဒါတော့သိထားတယ်ကျွန်တော်တို့ကလောက်ကပြောထားတယ်လည်းရှိတယ
်တခြားအဆင်မပြေတာဘာတွေရှိလဲ
တခြားအဆင်မပြေတာကကျွန်တော်တို့အလောက်ကင်နာပြောမယ်ဆိုရင်တော့အဆင်မပြေဘူးဆရာဆံမင်းကြီးကျွန်တော်တို့လှုပ်ရှင်နေနေရမှာသွားဆောင်နေနေမရဘူးအဲ့လိုဆိုရင်ဘယ်လိုကျွန်တော်တို့ပြောမယ်ဆိုရင်တော့လုံမစားနေအဲ့လိုပြောတာတော်တော်ပေါ့ခင်ဗျားတို့ကကျွန်တော်တို့အလုံးမပေးဘူးခင်ဗျားတို့ကဝက်ကကင်နေကင်နေနေဆိုတော့ဒီအစိုးရဝင်ထမ်းစီမှာကျွန်တော်ကားဒရိုင်ဘာသွားဆောင်နေမဲ့ဖို့နာမရှိလို့ကျွန်တော်မရဘူး NGO တစ်ခုခုမှသွားဆောင်နေမရဘူးခုတစ်ခါတုန်းကဆိုရင်ကျွန်တော် MSC မှာသွားဆောင်တယ်ဝက်ကကင်ဆောင်လို့လေမရဘူးကျွန်တော်တို့ຢາກနောက်တစ်ယောက်လေးရှောက်သေးတယ်အင်တာဗျူးတော့ပါသေးတယ်သူကမဲ့ဖို့နာမရှိလို့သူမရဘူးအဲ့ဆိုကျွန်တော်တို့လုံးမစနဲ့ပြောတယ်နော်တတူပေါ့အဲ့
ဆုံးရှုံးဖို့ရ
အခက်ခဲတော့ဒါအခက်ခဲပဲကျွန်တော်တို့မှာကျွန်တော်တို့ကဒါကိုပဲလုံးလုံးတတ်တယ်အဲ့အလုပ်ကိုမလုံးရဘူးဆိုရင်ဆွန့်ဆွန့်တာပေါ့ကျွန်တော်တို့
ဆိုတော့အလုပ်လုပ်ခွင့်ရလည်းမရှိဘူးဆိုတော့လေအဲ့ဘက်ကပြန်လာတဲ့လူတွေဒီမှာဘာတွေလောက်ကင်စားတော့
ဘာတွေလောက်ကင်စားတော့လေဆိုတော့ကြာပိုင်းပေါ့ကနေရှာဖားရှာငားရှာဒီလိုလောက်ကင်စားတာပဲလူကမှနေနေကြလုံးလုံးပြီးတော့အဲ့လိုစားရတယ်ပဲလေချောင်းလေတွေပါတယ်ခံရတယ်စပါတွေပါတယ်လုံးတယ်လို့လုံးတယ်မလုံးတယ်လို့မလုံးမလုံးနိုင်တယ်လို့မလုံးပေါ့လုံးနိုင်တယ်လို့လုံးတယ်ဒီဘက်မှာနေကြလုံးလုံးပြီးတော့စတယ်လို့ရှိတယ်အဲ့လိုကြားပဲလုံးတာအလုပ်ကအေးချမ်းလို့ရှိတယ
်တခင်မြတ်သက်စီစဉ်ထုတ်လင်းပေးခဲ့တာပါရှင်စင်ဒီအစီအစဉ်ကို VO ရဲ့ Facebook စာမျက်နှာ VO VOA Burmese News မှာဖြစ်စေ VOA website လိပ်စာ burmese.voanews.com မှာဖြစ်စေပြန်ပြီးတော့ကြည့်ရှုနိုင်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ15ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line meter 1925.32 အခုလိုစနေတနင်္ဂနွေနေ့တွေမှာ line meter 190တို့ကနေတိုးချဲ့နှာစင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခဲ့အရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါ NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဘာကြောင့်မအောင်မမြင်ဖြစ်ရသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ကျင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်တရီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲဝင်ချင်းပြည်သူလူထုကိုပေးထားတဲ့ကတိအတိုင်း2008ဖွဲ့စည်းပုံပြင်ရေးကို2019ခုနှစ်နှစ်ဆန်းမှာစပြီးအကောင့်ထဲပေါ်ပါတယ်။တမယိုးကျလွှတ်တော်တွင်လမ်းကြောင်းကအကောင့်ထဲပေါ်တာပါ။တနှစ်ကျော်ကြာလွှတ်တော်တွင်အပြင်းထန်ငင်းခုံဆွေးနွေးဥပဒေကြမ်းတင်နောက်ဆုံးမဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ပုံမှန်140ကျော်ကိုမဲလက်မှတ်900ခွဲကြပြီးတရက်မဲလက်မှတ်တစ်စုံနှုံးနဲ့မဲခွဲအဆုံးဖြတ်ရယူခဲ့ရမှာဒီကနေ့ထိ400မဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ရလကတော့အလုံးမျောလင့်ထားခဲ့သလိုပါပဲ။အိုမင်းမစွမ်းဆိုတာကိုတက်ကြည့်ရဦး။မတန်မစွမ်းဆိုတာကိုမတန်စွမ်းဆိုတဲ့စကားလုံးနေနဲ့ပြင်ဆင်ထားတဲ့အချက်နှစ်ချက်လောက်ကလွဲပြီးအခြားဘာကူမှမမေ့ရပြင်ဆင်နိုင်တာမတွေ့ရပါဘူး။ဒါဟာ NLD ဘက်ကပြင်ဖို့တင်သမျှကိုတပ်မတော်ဘက်ကသဘောမတူပယ်ချခဲ့လို့ဖြစ်ရတာဆိုပြီးပြောနိုင်ပေမဲ့သေချာတာတစ်ခုကတော့ NLD ရဲ့2008ဖွဲ့စည်းပုံပြင်ရေးအောင်မြင်မှုမရဘူးဆိုတာပါပဲ။ NLD ရဲ့ဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မမြင်ဖြစ်ရသလဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ
်။ NLD ပါတီဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးနှစ်ကြိမ်တော့ကြီးကြီးကျယ်ကျယ်လုပ်ခဲ့ပြီးပါပြီ။တစ်ကြိမ်ကတော့သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာပုံမှန်436ပြည်ရေးဆိုပြီးလုပ်ခဲ့တဲ့လှုပ်ရှားမှုကြီးပါ။အဲ့ဒီတုန်းက NLD ကိုနိုင်ငံရေးအရာဥပဒေရေးရာအရာအကြံပေးကြတဲ့သူတွေက2008ဖွဲ့စည်းပုံကိုအသေးချာလေ့လာကြည့်ရင်ပြင်စရာတွေအများကြီးရှိလိမ့်မယ်။အဲ့ဒီလိုပြင်စရာတွေရှောက်ပြင်ဖို့ကြိုးစားရင်အချိန်တွေကြာလိမ့်မယ်။တကယ်တော့2008ဖွဲ့စည်းပုံပြင်ဖို့တကပောက်ဟာပုံမှန်436ပဲ။ပုံမှန်436ကိုသာပြင်လိုက်နိုင်ရင်2008ဖွဲ့စည်းပုံကိုပြင်မဲ့တကက်တကပောက်ကြီးပွင့်သွားပြီးဒါကြောင့်ပုံမှန်436ပြည်ရေးစူးစမ်းကြရမယ်ဆိုပြီးအကြီးအကျယ်လှုပ်ရှားခဲ့ကြပါတယ်။အဲ့ဒီအကြံပေးတွေရဲ့အဆိုအရပုံမှန်436မှာ2008ဖွဲ့စည်းပုံပြင်ဖို့လွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲလို့တယ်လွတ်တော်ရဲမှာတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတာမို့သူတို့သဘောမတူရင်ဘာကိုမှပြင်နိုင်မှာမဟုတ်ဘူးဒါကြောင့်ပုံမှန်436လွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ဆိုတဲ့နေရာမှာရွေးကောက်ခံကိုယ်စားလှယ်3ပုံ2ပုံကျော်ရဲ့ထောက်ခံချက်နဲ့ပြင်နိုင်သည်ဆိုတာမျိုးအစားထိုးဖို့စိတ်ကူးရင်ခဲ့ကြတာပါဒီနေရာမှာ NLD အကြံပေးတွေရောခေါင်းဆောင်တွေပါမစင်စားမိတဲ့အချက်ကသူတို့စဉ်းစားသလိုပုံမှန်436ကိုပြင်လိုက်နိုင်ရင်ဖွဲ့စည်းပုံပြင်ရေးကိစ္စအလုံးရွေးကောက်ခံတွေလက်ထဲရောက်သွားမယ်ဆိုတာပါဖွဲ့စည်းပုံပြင်ရေးရွေးကောက်ခံတွေလက်ထဲရောက်သွားတယ်ဆိုတာဟာလေတနည်းပြောရရင်တက်မတော်ကောင်ဝေးဦးစီးချုပ်အပါအဝင်တက်မတော်တစ်ခုလုံးနဲ့စစ်အာဏာရှင်ဟောင်းတွေရဲ့ကံကြမ္မာရွေးကောက်ခံတွေလက်ထဲရောက်သွားမယ်သဘောပါဒါကိုတက်မတော်စစ်ကောင်းဆောင်တွေဘက်ကသဘောတူဖို့မလွယ်ခါခါတီးတီးဖြစ်လိမ့်မယ်ဆိုတာမျိုးထက်တွက်မိကြဟန်မတူပါဘူးအတိတ်ဘယ်ကတော့436ပြင်ရေးလှုပ်ရှားမှုဟာစိတ်ကူးယဉ်မှုတစ်ခုပဲဖြစ်ပြီးအောင်မြင်ဖို့အလားအလာလုံးဝမရှိနိုင်ဘူးဆိုတာပါနောက်ပိုင်း436လှုပ်ရှားမှုကြီးလဲအောင်မြင်မှုမရပဲငြိမ်သက်သွားခဲ့ပါတယ
်တကယ်တော့2008ဖွဲ့စည်းပုံပြင်ရေးဆိုရမှာတခါတည်းနဲ့အပြည့်ပြတ်ပြင်မလားဒါမှမဟုတ်အချိန်နဲ့အချိန်ခါကိုလိုက်ပြီးပုံမှန်နဲ့အချက်လက်နည်းနည်းစီပြင်ဖို့ကြိုးစားမလားစဉ်းစားတွေ့ချက်ဖို့လိုပါတယ်ဒီလိုစဉ်းစားရမှာလက်ရှိနိုင်ငံရေးအခြေအနေတပ်မတော်ရဲ့အနေအထားစတာတွေထက်တွေ့ဖို့လိုပါတယ်တပ်မတော်ဟာသူ့အတွင်းမှာစီးလုံးညီညွတ်နေပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အဆင့်ဆင့်သောအရာရှိတွေရဲ့အမိန့်ကိုအသေးချာနာခံနေတယ်နိုင်ငံရေးသမားတွေရဲ့ဆွဲဆောင်စည်းရုံးမှုတွေကိုခုခံကာကွယ်နိုင်သေးတယ်ဆိုရင်အားကောင်းနေစေလို့မှတ်ယူရမှာဖြစ်ပါတယ်အခြားတစ်ဖက်မှာတော့အာနာ NLD ပါတီအနေနဲ့တိုင်းပြည်ကိုပိုင်ပိုင်နိုင်နိုင်အုပ်ချုပ်နိုင်နေပြီလားစီးပွားရေးအရဖွံ့ဖြိုးတိုးတက်မှုတွေကိုဆောင်ကျဉ်းနိုင်ပါပြီလားငြိမ်းချမ်းရေးလိုကိစ္စမျိုးမှာအောင်မြင်မှုတွေရအောင်စွမ်းဆောင်နိုင်ပါပြီလားတပ်မတော်ဟာအယက်သားအုပ်ချုပ်ရေးအောက်မှာရှိသင့်တယ်ဆိုတာကိုတပ်မတော်သားတွေလက်ခံလာအောင်စီယုံဆွဲဆောင်နိုင်ပြီလားစတာတွေနဲ့ချင့်တွက်ပြီးအားကောင်းသလားအားမကောင်းဘူးလားဆုံးဖြတ်သုံးသပ်ရမှာဖြစ်ပါတယ်
Koga Akaungi Tamroga Ane Nide Chinyo Suyino Natashi Pazibo Jisiyiko Sejai Lona Yumaka Ate Yeswe Yino Yanai Mare Dilo Chinyo Machino Pazibo Piye Suragu The Sinjin The Lanjin Sinitja Samya Pama Aumimu Yabu Nisa Palime Lashi Luto Dwin Samya De NLDA Natashi Pazibo Jisin Yima Echapang De Yajo Poma Pao Nyaswa Pawindi Tamro Ye Nanga Yima Pawimu Akanga Na Shachabu Tamro Gawe Uzi Jo ရဲ့လုတ်ပိုင်ခွင့်ဒီရှော့ချဘူးဆိုတာတွေကအဓိကပါဝင်နေတာပါ။NLD ကောင်းဆောင်တွေအနေနဲ့ဒီနည်းလမ်းအတိုင်းဒါတွေတင်လိုက်ရင်မဲခွဲတဲ့အခါတက်မလို့ဘက်ကကန့်ကွက်မှာပဲပယ်ချမှာပဲအဆုံးမှာပါရလမ်းမှာရမလာနိုင်ဘူးဆိုတာကြိုတင်တွက်ဆမိလေသလား။မခံမဲ့မတွက်ချနိုင်ပဲကန်ဆမ်းမဲ့ထိုးတယ်လို့မျိုးလုတ်ခဲ့လေသလားဆိုတဲ့မေးခွန်းကိုဖြေဖို့လိုပါတယ်။ မကမဲ့မတွက်ချနိုင်ဘူးဆိုရင်တော့NLD ကောင်းဆောင်တွေအလွန်တရာအညံ့အညီနည်းတယ်လို့ဆိုနိုင်ပါတယ်။ဒါမှမဟုတ်ဒီအဖြေထွက်မှာတည်ပြီးသားတက်မတော်ဘက်သဘောထားပြည်သူတွေသိအောင်လုပ်ပြတာမျိုးဆိုရင်လည်းလက်ခံနိုင်ပွဲမရှိပါဘူး။ဒီလုံးရကြောင့်တက်မတော်နဲ့ရွေးကောက်ခံတွေပိုမနစ်ဆက်လာရုံမကအမျိုးသားရင်ကြားစေရေးလုပ်နေပါတယ်ဆိုတာမျိုးနဲ့တောင်ဆန့်ကျင်တယ်လို့ဖြစ်နေပါတယ်။ ဖွဲ့စည်းပုံပြင်ရေးအကောင့်တဲ့ဖော်ရမှာနောက်ထပ်ဆန်းစစ်ဖို့လိုတာတစ်ခုကNLDဟာတက်မတော်ခေါင်းဆောင်တွင်နဲ့လွတ်တော်ပြင်ပမှာတိချတွဲဆုံဆွေးနွေးညှိနှိုင်းတာမျိုးလုပ်ခဲ့ရလားဆိုတာပါ။မလုပ်ခဲ့ဘူးဆိုရင်တော့ဒါဟာအတော်ကြီးမားတဲ့အားနည်းချက်ဖြစ်နေပါလိမ့်မယ်။တကယ်လို့တွဲဆုံညှိနှိုင်းမှုလုပ်ခဲ့တဲ့ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဆိုရင်လည်းပြည်သူတွေသိအ
Dalimaga, Damrone, you go can sasan ye gomaladalo, Damrogo, Pidune, we are, don't bodulule, pissy gebade. The Geluza smacha and any party to Kusu and all, and Ediha, Pazibo being a bajau mom and Pia the Lesurago, comedy to Kupuzi, Badi Duende Maga, Pidure, Dainari at Tanguba Natomi, Piaton da Trimare. Adigani Madison and Eddie Badima, let we jarre, our Mimu Sound Jim Pinheim, Pazibo being long as they are sheathen in the Pijama.
ဦးစီသူအောင်မြင်ပြည်တွင်သတင်းတုံးသက်ချက်ကိုတနင်္လာနေ့မနက်ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးမအေးသနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခံတာကိုလည်းနားဆင်ကြရအောင်ပါရှင်
ပြီးရွေးကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ဖြစ်တဲ့မြန်မာတချင်းတွေတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုတော့အရင်
ဖြူဖြူဆိုတဲ့ Facebook account ပိုင်းရှင်ကတော့ဗီဒီယိုကိုအားပေးနားဆင်တာရေဒီယိုကနေပြီးတော့ သူစာရေးလာတဲ့မက်ဆေ့ချာပေါ်မှာပြန်ပြီးတော့မက်ဆေ့ချ်ပို့ထားပါတယ်ရှင်ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိမီတာလိုင်းအပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါတယ်နော်ဒီတက်ဆက်တဲ့ဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိမီတာလိုင်းတွေကိုလည်းကျမတို့ရဲ့ရေဒီယိုအစီအစဉ်တွေမှာကြေညာပေးနေပါတယ်နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိမီတာလိုင်းတွေကိုပြ
ိန်အတွင်းမှာအပြေးလွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ My Planner ဆိုတဲ့တော်ရချင်းကတော့ VOA တိုင်းရဲ့လေလိုင်းအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်။တိုင်းရဲ့လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်။ဟုတ်ကဲ့ပါရှင်။ Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေကြားပေးထားပါတယ်။အခုဒီတော်ရချင်းပြောတဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ DVA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာတွားပြပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။က ကျွန်တော် Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရယ်เนาะတဲ့တော်ရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား10ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နှစ်နောက်တစ်နှစ်အစီအစဉ်မပြောင်းရင်ထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေဆိုရင်တော့ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အဲဒီကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျမတို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်2019နှစ်တင်မှာကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးတော့ရေးလာတဲ့အမြဲတမ်းနှစ်သက်ဆုတောင်းနေပို့နေကြတာတကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါလေ
2018ခုနှစ်အတွင်း VOE ရဲ့သတင်းနဲ့သတင်းဆောင်ပါသုတဘောင်းဆောင်တင်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ဂျင်းနတ်အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းအတွင်းမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်။ဒီလိုသိရတာဟာ VOE ရဲ့ပြည်စုံတဲ့သတင်းထဏာကြီးရဲ့ကျေးဇူးကြောင့်ပါ။သတင်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်။သိပ္ပံနဲ့နည်းပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးနည်းပညာတိုးတက်မှုကလည်းအမကန်းပါ။ဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွဲဆောင်ကြမ်းကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ညံရီနဲ့မှတ်ညံကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ကျင်းတ်ဆရာကောင်းပါလဲ။မကျင်းတ်တာကတော့ရက်ဆက်တဲ့ထောက်လန်းကြီးကိုအာဃာတမထားပါဘူး။ဘာမှမလုပ်ပါဘူးလို့ဖះလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပြတ်စရာပါ။ခုဘာသာကိုထန်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောပြောလို့မရပါဘူး။ကျွန်တော်ကတော့တောလီသူစာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုအခုတည်းကနားနေတော့မှပဲ။ဘာလဲဆိုတော့ခမားတို့ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာ။ဗမာတွေရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှဆိုတဲ့စကားပါ။ကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပီးရဲ့ကဗျာတွေးမိတန်းအယူနာသည်အမျိုးသားဆဲကျင်တော်တဲ့လေးဆိုတဲ့စာပါ
။ဟုတ်ကဲ့ပါ။သွားရရှင်ဦးလာထွန်းကတွေးမိတန်းအယူနာသည်အမျိုးသားဆဲကျင်မာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးသူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝင်နေမပြောင်းရင်တော့ဥပဒေတစ်ခါစားရပုံမှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝင်နေမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မှတ်မှတ်လုံးစေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်နော်စာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင်ဘလောက်ဆိုတာကြက်မက်လှုပ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်အခုဆက်ပြီးတော့တော်ရရှိနေတည်သူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်းဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညီးညီးလေးပြောလာကြတာပါအဲ့စာရီကိုဝင်မြပေးခြင်းပါတယ်ပထမအဆုံး Tidy and Cam ဆိုတဲ့တော်ရရှိဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှိကဂျပန်မှာအလုပ်သွားလုပ်ခြင်းပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကံရှားပါနေတဲ့အခြေအနေကိုဒီတော်ရရှိရဲ့စာမှာထည့်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်အဆုံးသတ်ပေးချင်ပါတယ်ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတ်တမားဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါလူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်။မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါ။ဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်းရှင်မှာမှန်မဗျာ။နိုးရာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူး။သူ့ကိုပဲအရင်ဖွင့်ကြည့်တော့တာ။ကို့လိုက်လို့သလား၊ကွန်သလား၊ comment ပေးသလားကိုပြောချင်တာထင်ပါတယ်နော်။ဆဲသလားဆိုတာပေါ့။ဥရံဆွဲဆိုတာဒါပါပဲအကုသို့နဲ့노ထလာတာလေလို့ရေးလာပါတယ်ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပိတ်ရိတ်တဲ့ဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွယ်လွယ်ကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်เนาะတခြားနိုင်ငံတွေနဲ့တော့ကွာပါတယ်ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကို့အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်ဒီဘက်တော်ရရှင်တွေရဲ့အစာရိမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။တေးတောင်းလာတဲ့တော်ရရှင်တွေအတွက်မြန်မာသင်းလေးတပုတ်တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာသချင်းလေးတစ်ပုတ်တေးလက်ဆောင်တောင်းထားရတော်ရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့တော်ရရှင်တောင်းထားတဲ့သချင်းလေးထုတ်လွှင့်ပေးကြပါတယ် Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာတေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင် Okay Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သချင်းလေးကိုဒီတေးတောင်းထားတဲ့တော်ရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင်
ငင်ပါစေအရာခတ်သိမ်းပျော်ရွှင်ပါစေလူခတ်သိမ်းအကုန်စန္ဒရီအလုံးပြည်စုံမျော်လင့်ခြင်းများနဲ့ချက်တူနေတိုင်းရှင်သန်နိုင်ဘူးအကျဉ်းနာစိတ်မြစ်ကြတတူလွမ်းချုံနေစေတနာအတိကူညီပေးမမေသူတွေနေရာတိုင်းမှာအီအတူဘူးအများပေါ်မြမပြီမဆိုင်စပါးများပေါ်ပါစေမြမပြီမတရားချမ်းမြေ့ကြပါ
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြောနားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြောသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။နေရတကပူပွေလို Need a time ချင်းနဲ့နိုင်ကြည့်ပေးပြင်းနေဒူးရှိနာကလန်းညာလာပါစီဘူးMapima san yizba mya po bazi Mapima ta ya chen ni ja bazi Nalong na la du mya tu de tu bwa ko sain na ba Shin lan chen ni ti zong di ni ti ni jian zi bu Mapima ta na dia zi dia man dui Mapima ta ya chen ni ja bazi
ဧတနာကျော်ရဲ့မြန်မာပြည်ကပေးစာများကဏ္ဍကိုမနေ့ဖန်တနင်္လာနေ့မနေ့ပိုင်းမှာလည်းနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မတ်လိန်မာတို့တင်ဆက်ပေးနေပါတယ်ရှင
်ဂျပန်နိုင်ငံကဝီးချဲတွန်းလဲပေါ်ကအကသမားတယောက်ဟာတိုကျိုမြို့မှာကျင်းပမဲ့2020ပါရာအိုလံပစ်အခွင့်နဲ့အပိတ်ပွဲတွေအတွက်ကားပြဖြောပြဖို့အစမ်းလေးကျင်နေပါတယ်အသက်34နှစ်အရွယ်ကန်တာကမ်ဘာရာဟာမွေးကလေးကကြောရုပ်ချွတ်ရင်းတဲ့ယောဂါနဲ့မွေးဖွားလာသူဖြစ်ပြီးလမ်းမလျှောက်နိုင်ပါဘူးမတန်ဆွမ်းတွေကလည်းလူတန်မှန်တွေလိုပဲလုံနိုင်ပါတယ်ဆိုတာပြကျင်တဲ့အတွက်အခုလိုပါဝင်ဖို့စူးစမ်းနေရတာဖြစ်တယ်လို့သူကပြောပါတယ်ကမ်ဘာရာဟာကွန်ပျူတာစနစ်အင်ဂျင်နီယာတယောက်ဖြစ်ပြီးတော့အသက်2နှစ်အရွယ်သမီးတယောက်လည်းရှိပါတယ်သူကလက်နှစ်ဖက်နဲ့လမ်းလျှောက်နိုင်တယ်လို့တွန်းလဲဝီးချဲနဲ့လည်းကနိုင်တယ်လို့ကမ်ဘာရာကပြောပါတယ်။သူ့ရဲ့ခန္ဓာကိုယ်အပေါ်ပိုင်းဟာကောင်းကောင်းဖွင့်ပြိုးပြီးတော့လက်နှစ်ဖက်နဲ့ပဲတကိုယ်လုံးကိုမထားနိုင်တဲ့အတွက်လွန်ခဲ့တဲ့၄နှစ်ကစပြီးအကလေးကျင့်ခဲ့ပါတယ်။အဲ့ဒီနောက်ပြီးခဲ့တဲ့၄နှစ်ကဘရာဇီးနိုင်ငံမှာကျင်းပခဲ့တဲ့ Rio Paralympic ပိတ်ပွဲမှာဝင်ရောက်ပါဝင်ဖျော်ဖြေခဲ့ပါတယ်။သူ့ရဲ့ခြေထောက်နှစ်ဖက်ကိုရှက်လို့ဖွက်ထားလေရှိပေမဲ့ကားတဲ့အချိန်ကြာရင်တော့ပရိသတ်တွေရင်သက်ရှူမောပွဲဖြစ်စေဖို့တခါတလေထုတ်ပြလေးရှိပါတယ်ခင်ဗျာ
ရုရှားနိုင်ငံကတက်ကြွလှရှားသူတယောက်ဟာဆိုဗီယက်ခေါင်းဆောင်ဟောင်းဂျိုးဆပ်စတာလင်လက်ထက်ကကြောက်စရာခံစားမှုကိုခံစားနိုင်စေဖို့တနက်ရမ်းပေါင်တာမှုနဲ့ပြာမုတ်အနံ့တွေရစေမဲ့ရေမွေးတမျိုးကိုတီထွင်လိုက်ပါတယ်အက်စတာလက်စ်ပါဖျူမ်ကုမ္ပဏီရဲ့အကြီးအကဲဗလာဒီမီယာဒါဗီဒီကမော်စကိုမြို့ရင်ပြင်နီနာမီတာ500အကွာမှာရှိတဲ့နီကိုစကိုယာလန်အိမ်နံပါတ်23မှာရေမွေးဆိုင်ကိုဖွင့်လှစ်ဖို့ဒီရေမွေးအနှံ့အသစ်ကိုတီထွင်လိုက်တာပါ အဲ့ဒီအိမ်မှာစတာလင်လက်ထက်ပါတီတွင်းရှင်းလင်းမှုတွေလုပ်ရင်း1938ခုနှစ်အတွင်းလူ3000ကျော်လောက်အသက်ခံခဲ့ရတာပါ။အဲ့ဒီနေရာမှာအခုလိုကြောက်စရာအနံ့ရမယ်ရင်မွေးကိုရောင်းချမယ်အပြင်ဖက်ရှင်ဒီဇိုင်းတွေပြသထားမယ်အတွက်လဲကန့်ကွက်ဆန္ဒပြသူတွေလည်းအများကြီးရှိပြီးတော့လူ4600ကျော်ကလက်မှတ်ရေးထိုးကန့်ကွက်ခဲ့ကြပါတယ်။ကန့်ကွက်တဲ့သူတွေကအဲ့ဒီနေရာကိုအထိမ်းအမှတ်တစ်ခုဖြစ်ဖြစ်ပြတိုက်ဖြစ်ဖြစ်တိစောက်ဖို့လိုလားနေတာပါ။ရင်မွေးကိုတော့ဆိုဗီယက်ခေတ်ကြီးစံအစ်စ်ထဲမှာထည့်သွင်းထားမှာဖြစ်ပြီးလူအများကြီးအသက်ခံခဲ့ရတဲ့တင်းဆိုင်မြေပိုင်အဲ့ဒီဘူးတွေကိုထည့်ပြီးရေမွေးနဲ့ရောစက်ရောင်းချမှာဖြစ်ပါတယ်ရှင
်။ပြီးခဲ့တဲ့အပတ်ကအမေရိကန်လူစွန့်စားတပ်ဦးဟာနီကွာရာကာကမီးတောင်ရှင်တစ်ခုပေါ်မှာဂျိုးရန်နဲ့တွေ့တန်းပြီးဖျက်ရှောက်ပြခဲ့ပါတယ်။သူဖျက်ရှောက်ပြခဲ့တဲ့မာဆာယာမီးတောင်ဟာချော်ရည်ဘူးတွေတိုးထွက်နေသလိုအန်ဒီယာရှိတဲ့အစိတ်တန်းငွေတွေလည်းထုတ်လွတ်နေတာပါ။ပေ1800အကွာအဝေးကိုနိုင်ဝက်ကြာဖျက်တန်းခဲ့ရပြီးအကာအကွယ်မျက်မှန်နဲ့အသက်ရှူဖို့ဆက်ကိုလည်းတတ်ထားခဲ့ရပါတယ်။လေပြင်းကလည်းတစ်ချက်တစ်ချက်တိုက်တဲ့အတွက်ဟန်ချက်မပြတ်ဖို့ထိန်းလျှောက်ခဲ့ရပြီးဓာတ်ငွေတွေကလည်းမျက်မှန်မှာအခိုးရိုက်တဲ့အတွက်ခက်ခက်ခဲခဲလျှောက်ခဲ့ရတာပါ။နစ်ဝါလန်ဒါအခုလိုဂျိုးရန်လမ်းလျှောက်တာကို ABC သတင်းဌာနမှဓာတ်ရိုက်ထုတ်လွှင့်ခဲ့ပြီးတော့ကင်မရာ18လုံးနဲ့အဝေးထိန်း drone ယာဉ်၄စင်းကမှတ်တမ်းတင်ခဲ့ပါတယ်။ဝါလန်ဒါဟာအရင်တုန်းကလည်းအမေရိကန်နိုင်ငံကနိုင်ယာဂရာရေတံခွန်ကြီးကိုဂျိုးရန်လမ်းလျှောက်ပြခဲ့ပြီးชิคาโกမြို့ကမိုးမျောတိုက်နှစ်ခုကြားမှာလဲမျက်လုံးပိတ်ပြီးဂျိုးရန်လမ်းလျှောက်ပြခဲ့ပါတယ်ခင်ဗျာ
ကဘာတလွားကထူထူခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မတ်လိမ္မာတို့ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကိုကာကွယ်တဲ့အနေနဲ့မြန်မာနိုင်ငံကလည်းခီးသွားလာမှုဆိုင်ရာကန့်သတ်ချက်တချို့ကိုဒီနေ့မှပဲထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့တရုတ်နိုင်ငံတွေကို14ရက်အတွင်းမှာခီးသွားလာထားတဲ့နိုင်ငံတကာကခီးသွားတွေကိုတော့မြန်မာနိုင်ငံထဲကိုဝင်ခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီနေ့မတ်လ15ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါပြင်အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံတွေကလာတဲ့သူတွေကိုတော့14ရက်ကြာတည်တံ့ခွဲထားပြီးတော့စောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတန်တမာနေအနေနဲ့ကတော့သူတို့ရဲ့နေအိမ်တွေမှာဘယ်သူနဲ့မှမတွေ့ပဲတည်တံ့ခွဲနေရမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်။ဒါပြင်14ရက်အတွင်းအဲ့နိုင်ငံတွေကိုခီးသွားထားဖို့တဲ့မြန်မာနိုင်ငံသားတွေကိုတော့တည်တံ့ခွဲပြီးတော့စောင့်ကြည့်စစ်ဆေးတာတွေလုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်အမေရိကန်ပြည်တော်စုကလာတဲ့သူတွေကိုတော့စောင့်ကြည့်သွားမယ်ဆိုပြီးတော့ဆိုထားပါတယ်ဆက်ထက်မှာပဲထိုင်းနိုင်ငံမှာရှိနေတဲ့မြန်မာလူသမားတွေအနေနဲ့လည်းသတိထားနေထိုင်ကြဖို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကကြေညာချက်ထုတ်လိုက်ပါတယ်မြန်မာရှေ့ပြောင်းလူသမားတွေအနေနဲ့လူထုတဲ့နေရာတွေကိုမသွားဖို့ခီးသွားလာမှုဆင်ခြင်ဖို့အပြင်သက်ဆိုင်ရာသတိပေးချက်တွေနဲ့အညီလှုပ်ဆောင်နေထိုင်ကြဖို့ကိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကမနေ့ကစနေနေ့နေ့စွဲနဲ့ထုတ်ပြန်ထားတာပါဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်လူဦးရေ12သန်းရှိတဲ့မြို့တော်မနီလာမှာတော့အသွားအလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်။မြို့တော်ရဲ့အဓိကလမ်းမကြီးတွေကိုရဲကပိတ်ဆို့ထားသလိုမနီလာမြို့ကိုပြန်သန်းနေတဲ့ပြည်တွင်းလေယာဉ်ခီးစဉ်တွေကိုလည်းဒီကနေ့တနင်္ဂနွေနေ့စောပိုင်းကစပြီးတော့တလားကြာရပ်ဆိုင်ထားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဝါဆုံးဖြစ်နေတဲ့အရှေ့တောင်ပိုင်းကပြည်နယ်များပြားကိုဗေဒုက္ခအထူးဆုံးနေဖြစ်တောင်ကိုရီးယားအစိုးရကသတ်မှတ်လိုက်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်။မနေ့ကတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်သောတာရှင်တွေကိုကျေးဇူးအထူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
welcome.